ကမ္ဘာပေါ်ကနိုင်ငံတိုင်းနဲ့ရင်းကျေးမှုတိုင်းမှာလူအချင်းချင်းရိုင်းမင်းကူညီကြဖို့ဆုတောင်းတယ်လို့ပိုဟမ်မင်းကြီးကခရစ်မတ်နေ့ဆုတောင်းစကားပြောကြားခဲ့ပါတယ်။အစ္စရေးနဲ့ပါလက်စတိုင်းကြားငြိမ်းချမ်းရေးရဖို့အပြင်ဆီးရီးယားနဲ့ယေမန်နိုင်ငံတွေမှာငြိမ်းချမ်းစေဖို့မျှော်လင့်တယ်လို့လည်းဒီကနေ့ဒီ Saint Peter's Basilica ဘုရားကျောင်းဝရဏထွက်ပြီးတော့ခရစ်မတ်ဝတ်ပြုဆုတောင်းစဉ်မှာပိုဟမ်မင်းကြီး Francis ကပြောကြားခဲ့ပါတယ်။ပိုဟမ်မင်းကြီးဥဆောင်တဲ့ဝတ်ပြုဆုတောင်းပွဲကို Saint Peter's ယင်းမြစ်မှာကမ္ဘာတဝန်းကခရီးယန်ဘာသာဝင်ထောင်ထဲချီလာရောက်ခဲ့ကြပါတယ်။တနင်္လာနေ့ညတော့ကလည်းဒီဖျားချောင်းတဲမှာလုပ်တဲ့ခရစ်မတ်အကြိုညဝတ်ပြုဆုတောင်းပွဲမှာခရစ်ယာန်ဘာသာဝင်တွေအနေနဲ့ပကာသနာကိုရှေ့တန်းမတင်မဲအလှူဒါနမေတ္တာတရားတို့နဲ့ရိုးရှင်းတဲ့ဘဝကိုဖြတ်တန်းကြဖို့အတွက်ပေါ်ယဟန်မင်းကြီး Francis ကတိုက်တွန်းခဲ့ပါတယ်
။လောမွေဒီဗန်တာသွားပြီးတော့ေဘောရာချီအဘေးဒီဘီအမ်ပီစီဒီကိုစေပါရီအတန်တီစင်ဆိုဒီလာဗီတာ
လူတွေဟာလောဘတွေလူရင်းဆန္ဒတွေပြင်းပြလာကြပါတယ်ဒီကနေ့ခေတ်မှာပိုင်ဆိုင်မှုတွေရုပ်ဝတ္ထုပစ္စည်းတွေရှိမှဘဝအတိတ်ပဲရှိတယ်လို့တော်တော်များများခံယူလာကြပါတယ်လူများပြားဟာနေဆင်ရှင်းသက်နိုင်ဖို့စားစရာတော့မရှိချိန်မှာတချို့ကတော့စိတ်ခံစားတောက်နေကြတယ်လို့ပိုယဟမင်းကြီးပြောကြားသွားတာပါနွားတင်ကုန်မှာဆင်းဆင်းရဲရဲမွေးဖွားခဲ့တဲ့ယေရှုခရစ်တော်ရဲ့ဘဝကိုပြန်အောင်မိပြီးတော့ရုပ်ဝတ္ထုတွေကိုရှည်တန်းတင်တဲ့ဘဝကိုမမက်ကြဖို့နဲ့မရှိဆင်းရဲသားတွေကိုလှူဒန်းသွားကြဖို့အတွက်ပေါ်ယဟမင်းကြီးကတိုက်တွန်းပါတယ်။ရိုးရှင်းတဲ့ဘဝကိုဖျက်ဆီးပြီးတော့ဘဝရဲ့အတိတ်ပဲကိုရှာဖွေသွားကြဖို့လေခရစ်ယာန်တစ်သောင်းလောက်တက်ရောက်ခဲ့တဲ့ဝိပုဝေမှာပေါ်ယဟမင်းကြီး Francis ကပြောကြားသွားခဲ့ပါတယ်။